တူရကီစစ်တပ်ကတိုက်လေရင်တစင်းကိုပြီးခဲ့တဲ့လထဲမှာပစ်ချခဲ့တဲ့အပေါ်စီးရီးယားသမ္မတဘက်ရှာအယ်အာဆက်ကစိတ်မကောင်းဖြစ်မိတယ်လို့ပြောဆိုတဲ့အကြောင်းတူရကီသတင်းစာတစ်ဆောင်ကကိုးကားဖော်ပြလိုက်ပါတယ်။အရင်တုန်းကအစ္စရေးနိုင်ငံကအုံပြုလေးရှိတဲ့လေရင်အမျိုးအစားကစီးရီးယားလေကြောင်းပိုင်နဲ့ထဲကိုဝင်လာရကပစ်ခတ်မှုဖြစ်ခဲ့တာလို့လည်းသမ္မတအာဆက်ရဲ့ပြောဆိုချက်ကိုကိုးကားပြီးအင်္ဂါနေ့ထုတ်ကမ်ဟူရင်ရဲ့သတင်းစာမှာဖော်ပြလိုက်ကြပါ။တူရကီနိုင်ငံကတော့လေရင်ဟာမတော်တဆစီးရီးယားလေကြောင်းပိုင်နဲ့ထဲဝင်မိပြီးဇွန်လ22ရက်နေ့ကပစ်ချမခံရမီအချိန်မှာနိုင်ငံကလီပိုင်နဲ့ထဲရောက်နေပြီလို့ပြောနေတာဖြစ်ပါတယ်။တူရကီနိုင်ငံဘက်ကပြောဆိုချက်ဟာမှန်တဲ့ဆိုရင်သူ့အနေနဲ့တောင်းပန်မှုဝင်မလေးဘူးလို့စီးရီးယားသမ္မတကပြောတဲ့အကြောင်းကိုလည်းသတင်းစာကကိုးကားဖော်ပြထားတာပါ။တူရကီနဲ့စီးရီးယားအကြားတင်းမာမှုတွေပေါ်ပေါက်နေတဲ့အပေါ်မှာတော့လက်နက်ကင်ပြိပခါတွေဖြစ်လောက်တဲ့အခြေအနေအထိမရှိဘူးလို့လည်းပြောသွားပါတယ်။တူရကီနိုင်ငံကတော့နေဆက်ဒေသမှာကာကွယ်ရေးအင်အားတိုးမြှင့်ချထားနေတာဖြစ်ပြီးစီးရီးယားသမ္မတကတော့ဒီသူ့ဘက်ကတူရကီလိုမလုပ်ဘူးလို့ပြောခဲ့တာကိုလည်းသတင်းစာကရေးသားထားတာပါလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကတော့စီးရီးယားနိုင်ငံတော်ဝန်မှရှိတဲ့ထိန်းသိမ်းရေးစခန်း28ခုမှာဖမ်းဆီးထားသူတွေကိုညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်ဆိုပြီးဒီကနေ့မှပဲအစီအစဉ်ခန်းစာတဲ့ထုတ်ပြန်ခဲ့ပါတယ်ရှင်